Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စု Washington DC ကနေ2015ခုနှစ် July 10ရက်တောက်ကြနေညနေခင်း VOA season တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညနေစီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေကင်းသတင်းတွေကိုမတ်သိငီထိုင်နေအတူတင်ပြပေးမှာပါအီရန်နျူကလ িয়ার အရေးဆုံးဖြတ်ချက်ချဖို့ခက်ခဲနေတယ်ဆိုရင်တော့ဒီလုပ်ငန်းစဉ်အဆုံးသတ်ဖို့အဆင်သင့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်တာနောက်ဒီနှစ်ရှည်ထောင်နှံတွေချမှတ်ထားတဲ့သတင်းတောက်တွေကိုပြန်လှုပ်ပေးဖို့လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန္ဒချမ်းရင်
ဟုတ်ကဲ့ပါရှင်သတင်းတွေနောက်ပိုင်းသားဆင်ရမယ်ဆောင်းမတွေဒီမှာဆိုရင်တော့ American ပြည်ထောင်စုမှာတပ်သားအင်အား 4,000 လောက်လျှော့ချဖို့ဖြစ်လာတာဘယ်လိုကြောင့်ပါလဲဒါနဲ့တဆက်တည်းပဲတောင်ကယ်ရိုလိုင်းနားပြည်နယ်မှာအမေရိကန်ပြည်တွင်းစစ်တုံးကတီးခြားခွဲထွက်ခြင်းသူတွေတုံးခဲ့ကြတဲ့ Confederate အလံလွှင့်ခွင့်မရှိတော့ဘူးဆိုတဲ့အကြောင်းကိုလည်းပြောပြသွားဖို့ရှိပါတယ်ရှင်။မြန်မာသတင်းတွေမှာတော့တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်မှာတနက်တန်နေတိတ်သွားအောင်လို့ညှိနှိုင်းမှုတွေလှုပ်ဆောင်နေပါပြီလား
။ဒီလိုပြည်ပကညှိနှိုင်းချင်ရှိတဲ့ဖွဲ့ကအဖွဲ့ဝင်တုံးဦးအားတဲ့အလုပ်ကိစ္စတွေနဲ့ဖြစ်နေတဲ့အခါကျတော့လုံးလုံးရှည်တော့
ပြေဆုံးကိုမကြခင်မှာနားဆင်ရပါမယ်ရှင်ဒီအကြောင်းနဲ့အတူမြန်မာနိုင်ငံမှာအနိုင်ဆုံးတစ်နှစ်လောက်အားက3600တက်မှတ်ရေးအဆိုကိုအလုပ်ရှင်တဲ့အလုပ်သမားတွေလက်မခံကြတာဘလို့အကြောင်းတွေလဲဆိုတာကိုလည်းပြောပြသွားဖို့ရှိပါတယ်ဒီအကြောင်းတွေကိုမပြောခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့မတ်သိန်ကြီးထိုက်ကကြေညာပေးပါမယ်ရှင်
အီရန်နျူကလ িয়ার ရေးသဘောတူညီချက်ရယူဖို့ဒီကနေ့တောက်ကြနေနောက်တစ်ကြိမ်သတ်မှတ်ရက်ကုန်ဆုံးတော့မယ့်အချိန်တွေမှာအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားအော်စထရီးယားနိုင်ငံဗီယက်နမ်မြို့မှာဆက်လက်ဆွေးနွေးနေကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီ၊အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျဗက်ဇရစ်နဲ့ဥရောပသမဂ္ဂအရာရှိတွေဟာဗီယက်နမ်ကဟိုတယ်တစ်ခုမှာတွေ့ဆုံဆွေးနွေးနေတာပါ။အီရန်နိုင်ငံသားရေးဝန်ကြီးဇရစ်ကဆွေးနွေးပွဲအတွင်းတိုးတက်မှုရှိတယ်လို့ပြောဆိုပြီးသူ့အနေနဲ့ဒီသတင်းပတ်ကုံနဲ့အထိဗီယက်နမ်မှာဆက်ရှိနေနိုင်သေးတယ်လို့သတင်းတောက်တွေရဲ့အမေကဖြေကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့တကယ်လို့ဒီဆွေးနွေးမှုတွေကနေဆုံးဖြတ်ချက်ချဖို့ခက်ခဲနေဦးမယ်ဆိုရင်စစ်ဆက်ညှိနှိုင်းသူတွေရဲ့အနေနဲ့ဒီလုပ်ငန်းစဉ်အဆုံးသတ်ဖို့အဆင်သင့်မယ်လို့ကြာသပတေးနေ့ကပြောဆိုလိုက်ပါတယ်။အခုကိစ္စဟာလှုပ်ထုံးလို့နီးအရာအထူးသတိထားရမယ်။အတိမ်းဆောင်မခံတဲ့ကိစ္စဖြစ်တာကြောင့်ဘယ်အကြောင်းအရာမှပဲဖြစ်ဖြစ်အလင်းစလို့ဆောင်ရွက်တော့မှာမဟုတ်ဘူးလို့ဝန်ကြီးကယ်ရီကပြောပါတယ်။ချွေးနေပွဲရဲ့အနှစ်သာရကိုအဓိကအာရုံထားဆောင်ရွက်နေတာဖြစ်ပြီးဒီအတိုင်းရှေ့ဆက်လှုပ်သွားမှာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။အီရန်နျူကလ িয়ার ရဲ့စစ်ဆက်ညှိနှိုင်းသူတွေဟာအပြီးသက်သဘောတူညီမှုတွေရယူဖို့ဒီကနေ့တောက်ကြနေကိုနောက်ဆုံးနေ့အဖြစ်သတ်မှတ်ထားကြတာဖြစ်ပါတယ်။ဗီယက်နမ်မြို့ဒေသစံတော်ချိန်မနက်6နာရီအထိသဘောတူညီချက်မရယူနိုင်သေးတာကြောင့်ဒီကိစ္စကိုအမေရိကန်ကွန်ဂရက်စ်လွှတ်တော်မှပြန်လည်သုံးသပ်မှုတွေကိုရက်30အစားရက်6ချက်အချိန်ယူစဉ်းစားသုံးသပ်ကြမှာဖြစ်တယ်လို့ဒါဟာအမေရိကန်သမ္မတဥပမာအစိုးရအတွက်စိုးရိမ်မှုတွေပိုတိုးလာစေမှာဖြစ်ပြီးဒီကိစ္စလွဲချော်သွားနိုင်တဲ့အနေအထားတွေလည်းဖြစ်လာနိုင်ပါတယ်ခင်ဗျာ။
ဂရိနိုင်ငံအနေနဲ့နိုင်ငံတကာရဲ့ငွေကြေးအထောက်အပံ့တွေထပ်မံရယူနိုင်အောင်အပြန်အလှန်အပြင်ဥရောပဘဏ္ဍာရေးဝန်ကြီးတွေအစိုးပြုထားတဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်ကိုလက်ခံတင့်မတင့်ဆုံးဖြတ်ဖို့ဂရိပါလီမန်လွှတ်တော်မှဒီကနေ့ဆွေးနွေးနေကြပါတယ်။ဥရောပဘဏ္ဍာရေးဝန်ကြီးတွေကိုတင့်သွင်းတဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုဆိုင်ရာနောက်ဆုံးအစိုးပြုချက်ထဲမှာဂရိနိုင်ငံအနေနဲ့အသုံးစရိတ်တွေဖြတ်တောက်ပြီးအခွန်တိုးမြှင့်ကောက်ခံမဲ့အကြောင်းကတိပြုထားပါတယ်။ငွေကြေးကြက်ထဲကြုံနေရတဲ့ဂရိအစိုးရကိုအကြီးအကျယ်လိုအပ်နေတဲ့နောက်ထပ်အကူအညီတွေပေးသင့်မပေးသင့်ဆိုတာကိုတနင်္ဂနွေနေ့မှာမဆုံးဖြတ်ခင်ဥရောပသမဂ္ဂအဖွဲ့ဝင်ခေါင်းဆောင်တွေဟာဂရိရဲ့အစီအစဉ်တွေကိုပြန်လည်သုံးသပ်ကြမှာဖြစ်ပါတယ်။ဂရိအစိုးရနဲ့ EU ဥရောပသမဂ္ဂအကြားသဘောတူညီချက်မရရင်တော့ဂရိအနေနဲ့ယူရိုငွေသုံးဥရောပ19နိုင်ငံထဲကနေထွက်ရမယ့်အခြေအနေကိုဆက်ရောက်သွားနိုင်ပါတယ်။ဂရိနိုင်ငံမှာဘဏ္ဍာရေးငွေကြေးအချက်တဲကြောင့်ဘဏ်တွေကိုပိတ်ထားရပြီးတော့ငွေထုတ်ဆက်တင်မှာလဲတစ်နှစ်ကို68ဒေါ်လာသာထုတ်ယူနိုင်ပါတယ်ရှင
်။ American ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်မှာ American ပြည်တွင်းစစ်ကာလကတီးခြားခွဲထွက်ခြင်းတွေတုံးခဲ့ကြတဲ့ Confederate အလံပြည်နယ်လွှတ်တော်မှလွှင့်ထူထားတာကိုပြည်နယ်အုပ်ချုပ်ရေးအာဏာပိုင်တွေကဒီကနေ့အခမ်းအနားနဲ့ဖယ်ရှားမှာဖြစ်ပါတယ်။ဒီ Confederate အလံကိုဖယ်ရှားပြီးပြတိုင်မှာပဲထားဖို့ဆိုတဲ့ဥပဒေမူကြမ်းကိုပြည်နယ်လွှတ်တော်အမတ်အများစုရဲ့ထောက်ခံမှုနဲ့ပြည်နယ်အုပ်ချုပ်ရေးမှူးကကြာသပတေးနေ့မှာလက်မှတ်ရေးထိုးခဲ့တာပါ။လွန်ခဲ့တဲ့လအတွင်းတောင်ကယ်ရိုလိုင်းနားပြည်နယ် Charleston မြို့ကလူမဲတွေရဲ့တမိုင်းဝင်ဖယားချောင်းအတွင်းလူပြူတနတ်သမားတဦးကဝင်ရောက်ပစ်ခတ်တာကြောင့်အာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားကိုတည်ဆုံပြီးတဲ့နောက်ဒီအလံလွှင့်ထူမှုကိုရပ်ဆိုင်ဖို့ပြည်내အတွင်းအကြီးအကျယ် တောင်းဆိုလှုပ်ရှားမှုတွေပေါ်ပေါက်ခဲ့ပါတယ်။တနတ်သမားဒယ်လန်ရူဖာဒီ Confederate အလံကိုင်းပြီးရိုက်ထားတဲ့ပုံတွေနောက်ပိုင်းမှာထွက်ပေါ်လာခဲ့ပါတယ်ခင်ဗျာ။
ရှီမင်းနိုင်ငံမှာလူသားချင်းစာနာမှုဆန်ရအကူအညီတွေပေးနိုင်ဖို့အတွက်ပြစ်ခတ်တိုက်ခိုက်မှုတွေကိုဒီကနေ့တောက်ကြနေ့ရှီမင်းဒေသစံတော်ချိန်ည12နာရီမှာရပ်ဆိုင်ထားမယ်လို့ကုလသမဂ္ဂကကြေညာပါတယ်။ဆော်ဒီအာရေဗျဥဆောင်တဲ့လေကြောင်းစစ်စင်ရေးနဲ့ဟူတီတပုံတွေပေါ်တိုက်ခိုက်မှုတွေကိုရပ်ထားခြင်းအပြင်တိုင်းပြည်တော်ဝန်ကတန်းနဲ့ချီတဲ့ရှီမင်းဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုပေးနိုင်မှာဖြစ်တယ်လို့ကုလကပြောပါတယ်။အကန့်အသတ်မဲ့လူသားချင်းစာနာမှုဆန်ရအပြစ်ခတ်ရက်စဲရေးယူပြီးတိုက်ခိုက်မှုတွေကြောင့်ထိခိုက်နစ်နာနေရတဲ့ရှမင်းပြည်သူတွေအလုံးအတွဲအတားအဆီးမရှိအကူအညီတွေပေးနိုင်ဖို့အမြန်ဆုံးဆောင်ရွက်ရမယ့်အရေးကြီးကိစ္စဖြစ်တဲ့အကြောင်းကုလသမဂ္ဂပြောခွင့်ရ Stability Dujarric ကပြောပါတယ်။အခြေခံလိုအပ်တဲ့စေဝါကာကွယ်ဆေးအစားအစာနဲ့ရေအပါအဝင်အကူအညီတွေကိုလိုအပ်သူတွေထံအရောက်ပို့ပေးနိုင်ဖို့အတွက်လူသားချင်းစာနာမှုအကူအညီပေးရဖွဲ့စည်းတွေအနေနဲ့ပင်လယ်ရေချောင်းနဲ့လေဆိပ်တွေအပါအဝင်နိုင်ငံတော်ဝန်လှုပ်ရှားသွားလာနိုင်တဲ့အာမခံချက်ရှိရလိမ့်မယ်လို့လည်း Mr. Dujarric ကပြောပါတယ်။အကန့်အသတ်မဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခတ်ရက်စဲမှုကို Ramadan ဥပုသ်လကုန်ဆုံးတဲ့အချိန်အထိသတင်းတစ်ပတ်ကြာဆက်လက်ထားရှိမယ်လို့လည်းကုလပြောခွင့်ရကပြောပါတယ်ရှင်။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြနေညနေခင်းသတင်းများကို VOA ကနေဆက်လက်တင်ပြနေပါရယ်။နှစ်ရှည်ထောင်တန်ချမှတ်ထားတဲ့သတင်းတောက်တွေကိုပြန်လှည့်ပေးဖို့လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါရယ်။ Unity Channel နဲ့ Bimonde နေ Channel ကသတင်းတောက်နဲ့ထုတ်ဝေသူစုစုပေါင်း10ဦးကိုနှစ်ရှည်ထောင်တန်ချမှတ်အပြီးတစ်နှစ်ကြာဒီကနေ့မှအခုလိုကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာပါ။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်ဖိနှိပ်တဲ့ဥပဒေတွေကိုနိုင်ငံတကာစံနှုန်းစင်တာတွေနဲ့အညီပြောင်းလဲပြင်ဆင်မှုကိုလည်း AI အဖွဲ့ကမြန်မာဆွေးနွေးကိုတိုက်တွန်းထားပါရယ်အခုလိုမျိုးသတင်းတောက်တွေအပေါ်ထောင်နှံတွေချမှတ်လိုက်တာဟာမြန်မာနိုင်ငံကသတင်းတောက်တွေနဲ့မီဒီယာလုပ်ငန်းဝင်ကဝန်ထမ်းတွေအနေနဲ့အနောက်ရှက်တွေချင်းချောက်မှုတွေကိုရင်ဆိုင်နေရတာဖြစ်တယ်ဆိုတာကိုဖော်ပြနေတာလို့လုံခဲ့တဲ့လကထုတ်ပြန်တဲ့ AI ရဲ့အစီရင်ခံစာမှာဖော်ပြထားပါရယ်လာမယ့်နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပမှာဖြစ်တာကြောင့်လူထုအတွက်သတင်းတွေသုံးသပ်ချက်တွေကိုလွတ်လပ်တဲ့မီဒီယာတစ်ခုအနေနဲ့တင်ပြပေးဖို့ဟာခါတိုင်းထက်ပိုအရေးကြီးကြောင်းကိုလည်း AI ဖွဲ့ရဲ့ကြီးညာချက်မှာဖော်ပြထားပြီးမြန်မာဘာအာဏာပိုင်တွေအနေနဲ့ဒီသတင်းတော့တွေရဲ့လုတ်ပိုင်ခွင့်ကိုအနောက်ရှက်ပေးချင်းချောက်ဟန်တာတာမျိုးမလုပ်ဖို့လိုကြောင်းပြောဆိုထားပါရယ်မကွေးတိုင်းဒေသကြီးပေါ့မြုံနယ်အတွင်းကကာကွယ်ရေးပစ္စည်းဆက်ယုံသတင်းဖော်ပြခဲ့တာကြောင့်Unity Channel ကအမှုဆောင်အရာရှိချုပ်နဲ့သတင်းတော့၄ဦးကိုလွန်ခဲ့တဲ့နှစ်ဇူလိုင်လအတွင်းထောင်ဒဏ်10နှစ်ချမှတ်ခဲ့တယ်လို့ဒေါန်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုတွေကကြားပြတ်အစိုးရအဖြစ်ပြည်သူတွေကတင်မြှောက်ကြောင်းဒီမိုကရေစီရေးစင်စစ်မပြတ်လှုပ်ရှားသူများအဖွဲ့ရဲ့ထုတ်ပြန်ချက်ကိုဖော်ပြခဲ့တဲ့ Bimonten Channel ကထုတ်ဝေသူ Editor အဖွဲ့နဲ့သတင်းတော့စုစုပေါင်း5ဦးကိုထောင်ဒဏ်2နှစ်စီချမှတ်ခဲ့ပါတယ်ခင်ဗျာ
တရုတ်စတော့ဈေးကွက်တွေဒီကနေ့တောက်ကြနေမှာလဲဒုတိယနေ့အဖြစ်ဆက်ပြီးတော့ပြန်ခုန်တက်ခဲ့ပါတယ်။ဒါပေမဲ့ကမ္ဘာဒုတိယစီးပွားရေးအင်အားကြီးတရုတ်နိုင်ငံမှာအခုလိုဈေးကွက်မတည်မငြိမ်ဖြစ်မှုတွေကြောင့်စိုးရိမ်မှုတွေကတော့ဆက်ရှိနေသေးပါ။တရုတ်စတော့ဈေးကွက်မှာစံသတ်မှတ်ထားတဲ့ Shanghai Stock ဈေးကွက်ကတော့ဒီကနေ့မှာ 4.500 ခန့်နှုန်းတက်ခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လလေကစပြီးဈေးကွက်တန်ဖိုးရဲ့30ရာခိုင်နှုန်းလောက်ကျဆင်းခဲ့တာကိုပြန်လည်အဖက်ဆင်နိုင်ဖို့တရုတ်ဆွေရကကြားကန်ဆောင်ရွက်မဲ့အစီအစဉ်တွေကြီးညာခဲ့ပြီးတဲ့နောက်မနေ့ကလေးကစလို့စတော့ဈေးကွက်တွေပြန်ပြီးဥမော့လာခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတရုတ်ဆိုရကအဓိကကျတဲ့အတိုးနှုန်းတွေဖြတ်တော့ stock ဝယ်ယူမှုကန့်သက်ချက်တွေကိုဖယ်ရှားရှယ်ယာအများစုပိုင်ဆိုင်ထားသူတွေကိုလည်းနောက်ထပ်6လရောင်းချမှုကိုတားမြစ်မိတ်ထုတ်ခဲ့ပါတယ်။ဒီအတွက်ဈေးကွက်ရဲ့40ရာခိုင်နှုန်းလောက်ရှိတဲ့တရုတ်ပြည်မာကြီးကကုမ္ပဏီ1400လောက်ကိုအယောင်အဝယ်တွေရပ်ဆိုင်ကုန်စေပါတယ်။ဈေးကွက်ပြိုလဲကျလာမှုကိုရက်တန်ရေးဆောင်ရွက်ချက်တွေကိုတော့ရင်းနှီးမြှုပ်နှံသူတို့ကကြိုးစားကြပါတယ်။ဒါပေမဲ့အစိုးရဘက်ကအကူအညီပေးနေတာတွေကိုဖြေလျှော့လိုက်ပြီးအယောင်အဝယ်ဆိုင်ငံ့ခံထားရတဲ့ရှယ်ယာတွေပြန်လဲရောင်းဝယ်ဖောက်ကားလာတဲ့အချိန်မှာအစုရှယ်ယာတွေအလုံးရင်းနဲ့ဆက်ပြီးရောင်းထုတ်မဲ့အပေါ်မှာတော့စိုးရိမ်နေကြစေဖြစ်ပါတယ်။စတော့ဈေးကွက်ပြဿနာကတခြားတရုတ်ရဲ့စီးပွားရေးအပေါ်မှာရိုက်ခတ်လာမဲ့အရေးကိုလည်းစိုးရိမ်မှုတွေကတော့ရှိနေပါတယ်။တစ်ချိန်တည်းမှာပဲတောင်ကိုရီးယား၊ဩစတြေးလျ၊ဟောင်ကောင်တို့မှာစတော့ဈေးကွက်အနည်းငယ်ဥမော့လာခဲ့တာကြောင့်အာရှဒေသစတော့ဈေးကွက်တက်လာတယ်လို့ပြောရမှာပါ။ဂျပန်ဈေးကွက်မှာတော့ 0.500 ခန့်နှုန်းလောက်ဈေးကျခဲ့ပါတယ်ရှင်။
တရုတ်နိုင်ငံကထွက်ပြေးလာတဲ့ဝီဂါဒုက္ခသည်109ယောက်ကိုနေရရင်ပြန်ပို့ရင်နှိပ်စက်ညှဉ်းပန်းခံရနိုင်တယ်ဆိုတဲ့အစိုးရမှုတွေရှိတဲ့ကြားကထိုင်းအစိုးရကနေသူတို့ကိုတရုတ်နိုင်ငံကိုပြန်ပို့လိုက်ပြီးတဲ့နောက်မှာတော့နိုင်ငံတကာကပြင်းပြထန်ထန်ပြစ်တင်ဝေဖန်တာကိုခံနေရပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝူချာကဒီလူတွေဟာထိုင်းနိုင်ငံကိုယာယီဖျက်ဆီးဝင်ရောက်လာကြသူတွေသာဖြစ်ပြီးဒါဟာလူမောင်ကိုကူးမှုတွေနဲ့ရိုဟင်ဂျာအရေးကိစ္စလိုအလားတူဖြစ်ရမျိုးသာဖြစ်တယ်လို့ပြောပါတယ်။အခုပြန်ပို့လိုက်တဲ့လူတွေဟာတရုတ်နဲ့တူရကီနိုင်ငံတွေကနေထွက်ပြေးလာကြတယ်လို့ဆိုတဲ့လူတွေနဲ့အတူထိုင်းနိုင်ငံမှာတစ်နှစ်လောက်ခိုလုံနေထိုင်ခဲ့ကြသူတွေဖြစ်ကြောင်းထိုင်းအစိုးရပြောခွင့်ရသူတဦးကပြောဆိုပါရယ်ခင်ဗျာ
။လိုင်ဘေးရီးယားနိုင်ငံတွင်ကလက်တလောအီဘိုလာဗိုင်းရပ်စ်ကူးစက်မှုပြန်လည်ဖြစ်ပွားခဲ့တဲ့အတိုင်းအဝန်အတွင်မှာနောက်ထပ်အီဘိုလာဗိုင်းရပ်စ်ကူးစက်မှုနှစ်ခုထပ်တွေ့တယ်လို့အစိုးရကပြောဆိုလိုက်တာကြောင့်နိုင်ငံတွင်အီဘိုလာဗိုင်းရပ်စ်ကူးစက်မှုထပ်ဖြစ်လာမယ့်အပေါ်မှာစိုးရိမ်နေကြရပါတယ်။အီဘိုလာကြောင့်ဇွန်လ28ရက်နေ့ကသေဆုံးခဲ့ရတဲ့အသက်18နှစ်အရွယ်လူငယ်လေးတဦးအပါအဝင်အခုဆိုရင်အီဘိုလာကူးစက်ခံရသူ5ဦးထိတိုးလာတယ်လို့လိုင်ဘေးရီးယားအာဏာပိုင်တို့ကကြာသပတေးနေ့မှာအတည်ပြုခဲ့ပါတယ်။အသစ်ထပ်တွေ့တဲ့အီဘိုလာကူးစက်ခံရမှုနှစ်ခုကိုတော့စစ်ဆေးနေဆဲဖြစ်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနအရာရှိကပြောပါတယ်။တချိန်တည်းမှာပဲဆီးရီးယားလေယွန်းနိုင်ငံမှာလည်းအီဘိုလာကူးစက်ခဲ့တဲ့ဒေသတွေကိုသတ်မှတ်ခြင်းအတွင်းအပြင်းမထွက်ရအမိန့်ကိုထပ်ပြီးတိုးမြှင့်ထားပါတယ်ရှင်။
ထိုက်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးသွားပါမယ်အရင်ဆုံးတော့အမေရိကန်မှာတပ်သားအင်အားလျှော့ချမဲ့သတင်းနဲ့စပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာလာမဲ့3နှစ်အတွင်းကာကွယ်ရေးဌာနကစစ်အင်အား4000လျှော့ချသွားဖို့ရှိနေပါတယ်။ကာကွယ်ရေးအသုံးစရိတ်တွေဖျက်တောက်မှုကြောင့်နိုင်ငံတကာမှာကြုံနေရတဲ့ပြဿနာတွေအပေါ်ကာကွယ်ရေးဌာနအနေနဲ့စီမံကိန်းတွေဖို့အခက်ကြုံရဖို့ရှိတယ်လို့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကစိုးရိမ်ပူပန်နေတဲ့အကြောင်း VOA ပန်ဒဂွန်သတင်းတောက်ကာလာဘတ်ပေးပို့ထားတဲ့သတင်းလွှာကိုကိုသားညုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
2018ဘန်နိုင်းနှစ်ကုန်ပိုင်းမှာစစ်သည်အင်အား4000လျှော့ချဖို့အပါအဝင်စစ်တပ်တွင်အသုံးစရိတ်ဖျက်တောက်မှုတွေကိုလှုပ်ဆောင်သွားတော့မှာပါအခုနှစ်တွေအတွင်းမှာကာကွယ်ရေးအသုံးစရိတ်ဖျက်တောက်မှုတွေကြောင့်စစ်အင်အားတိတိတသာလျှော့ချဖို့အခြေအနေတွေကြုံလာရတာလို့ကာကွယ်ရေးဌာနရဲ့စစ်အင်အားစီမံခန့်ခွဲရေးဆိုင်ရာညွှန်ကြားမှုဗိုလ်မှူးချုပ် Randy George ကသတင်းတောက်တွေကိုပြောပါတယ
် This reduction amounts to a cumulative cut of 120,000 soldiers from
2018ခုနှစ်ထဲကဆိုရင်အများန်းတပ်ဖွဲ့တွေကနေစစ်သည်အင်အား32,000ရာဂိုင်နှုန်းအဖြစ် 27 ရာဂိုင်နှုန်းကိုတဖြည်းဖြည်းလျှော့ချသွားရမယ်အခြေအနေဖြစ်ပါတယ
်။လာမယ့်၄နှစ်အတွင်းမှာ3,000,000,000 9.1 ဘီလီယံချွေတာနိုင်ဖို့အတွက်စစ်သည်အင်အား4,900,000ကနေပြီးတော့4,500,000အထိကိုလျှော့ချရမှာဖြစ်တယ်လို့ American စစ်ဖက်ကပြောပါတယ်။ဒီအတွက်ကြောင့်မလို့ California ပြည်နယ်ကနေ Carolina ပြည်နယ်တွေအထိပြည်နယ်18ပြည်နယ်က American တပ်ရင်းတပ်ဖွဲ့26ခုပေါ်မှာအခုဒီအသုံးစရိတ်ဖျက်တောက်မှုတွေကတက်ရောက်မှုရှိလာမှာဖြစ်ပါတယ်။ဒါပြင်တောင်ကိုရီးယား၊ဂျာမနီနဲ့အီတလီနိုင်ငံတို့မှချထားတဲ့အမေရိကန်တပ်ဖွဲ့အင်အားတွေကိုလည်းလျှော့ချသွားမှာဖြစ်တယ်လို့အမေရိကန်စစ်ဖက်ကပြောပါတယ်။ဒါပေမဲ့လည်းဒီလိုမျိုးကာကွယ်ရေးအသုံးစရိတ်ဖျက်တောက်မှုဟာအသစ်ဆန်းတော့မဟုတ်ပါဘူးလို့ပန်ဒဂွန်ပြောခွင့်ရသူဘွန်မူစတီဗ်ဝါရန်က VOA ကိုပြောပါတယ
်။ After World War 1, after World War 2, after any war that
we ပထမကမ္ဘာစစ်ဒုတိယကမ္ဘာစစ်တွေပြီးတဲ့နောက်မှာရောအခြားစစ်ပွဲကြီးတွေပြီးတဲ့နောက်မှာပါအခုလိုအင်အားလျှော့ချမှုတွေရှိခဲ့ပူပါတယ်။
ဒါပေမဲ့လို့ American Congress အနေနဲ့အခုလိုမျိုး Federal အသုံးစရိတ်တွေမဖြစ်မနေဖျက်တောက်မှုတွေကြုံနေရတာကိုမရပ်နိုင်ရင်တော့အခြေအနေတွေကပိုပြီးတော့ဆိုးလာနိုင်တယ်လို့ဗိုလ်မှူးချုပ် Randy George ကပြောပါတယ
်။ Unless the provisions of the Budget Control Act are changed or reversed, the army will have to cut an additional 30,000 soldiers by 2019.
အသုံးစရိတ်ထိန်းချုပ်မှုအဥ်တွေပါအချက်တွေကိုမပြောင်းနိုင်မပြင်နိုင်ဘူးဆိုရင်တော့တပ်တွေအနေနဲ့လာမယ့်2019မှာနောက်ထပ်စစ်အင်အား3,000လျှော့ချရအောင်မှာပါ။ဒီလိုဆိုရင်တော့ကြံခဲ့တဲ့တပ်ဖွဲ့အင်အားတွေနဲ့လက်ရှိတပ်အင်အားချထားမှုတွေနောက်ပြပစစ်စင်ရေးတွေနဲ့တပ်ချထားမှုတွေမှာလိုအပ်ချက်ရှိနေတာတွေကိုဖြည့်ဆည်းနိုင်တော့မှာမဟုတ်ပါဘူး
။အမေရိကန်ပြည်ထောင်စုမှာအခုလာမဲ့ဆယ်စုနှစ်တစ်ခုအတွက်မှာကာကွယ်အသုံးစရိတ်တွေတဲကဒေါ်လာတန်ပေါင်းတန်းကိုချွေတာဖို့အတွက်အစီအစဉ်တွေကြောင့်အခုလိုမျိုးစင်အားလျှော့ချမှုတွေကြုံလာရတာဖြစ်ပါတယ်ခင်ဗျာ။
ကိုသားညုံပြပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အမေရိကန်ပြည်တွင်းစစ်တုံးကတရားခွဲထွက်ခြင်းသူတွေတုံးခဲ့ကြတဲ့ Confederate အလံတွေလွှင့်ခွင့်မရှိတော့ဘူးဆိုတဲ့သတင်းကိုကြည့်အောင်ပါအမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်လွှတ်တော်ဝင်းထဲမှာအမေရိကန်ပြည်တွင်းစစ်ကာလတုန်းကတရားရက်တီခြင်းတဲ့တောင်ပိုင်းပြည်နယ်တွေအုံပြုခဲ့ကြတဲ့တိုက်ခိုက်ရေး Confederate အလံတွေကို လွှင့်ထူခွင့်ရှိတော့မှာမဟုတ်ပါဘူးပြီးခဲ့တဲ့လကအာဖရိကနယ်ဘွားအမေရိကန်တွေရဲ့ဖျားချောင်းအတွင်းပြက်ခတ်မှုဖြစ်ပွားခဲ့ပြီးတော့ဒီလန်ဟာလူမျိုးရဲ့မုန်းတိမှုကိုကိုးစားပြုတဲ့အလန်းဆိုပြီးဝေဖန်ပြောဆိုမှုတွေပေါ်ထွက်ခဲ့ပါတယ်။မနေ့တုန်းကတော့အလံဖယ်ရှားရေးဥပဒေကိုပြည်내အုပ်ချုပ်ရေးမှုကိုယ်တိုင်လက်မှတ်ရေးထိုးတဲ့အခမ်းအနားကိုပြစ်ကတ်မှုအတွင်းတည်ဆုံခဲ့ကြသူတွေရဲ့မိသားစုတွေလည်းတက်ရောက်ခဲ့ကြပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်ဇလက်တီကာဟုတ်ကသတင်းပေးပို့ထားပါတယ်ရှင်။ကိုသိန်းထိုင်ဦးကဆက်ပြီးတော့ပြောပြပေးပါမယ်။
ကွန်ဖက်ဒရိတ်လံကိုဖယ်ရှားဖို့တောင်ကိုလိုင်းနာပြည်내အုပ်ချုပ်ရေးမှုနီကီဟေးလီလက်မှတ်ရေးထိုးတဲ့ခမ်းမဆောင်ထဲမှာမကြသေးခင်ကပြစ်ခတ်မှုကြောင့်တည်ဆုံခဲ့သူခရိယန်သင်းအုပ်ဆရာကလီမန်ထရော့ဘစ်ဂနီတခါပြည်내ထက်လွတ်တော်အမတ်ဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးတဲ့နေရာပ
ါ I am proud to say that the bill has been signed
ဒီဥပဒေထံကိုလက်မှတ်ရေးထိုးရတာကျွန်မဂုဏ်ယူမိပါတယ်လက်မှတ်ထိုးတဲ့အခါတုံးတဲ့ဖောင်ဒင်ကိုကျောင်းဟာတည်ဆုံခဲ့သူတွေရဲ့မိသားစုကိုစုရဲ့ကိုစားလို့ကျွန်မပြောပါရစေ
ကျော်လာ18နှစ်ကအာဖရိကနယ်ဘွားအမေရိကန်တွေရဲ့ဖျားကြောင်းထဲမှာပြစ်ဒဏ်ခံရတဲ့မိသားစုတွေကိုပြည်내အုပ်ချုပ်ရေးမှူးနီကီဟေလီကရည်ညွှန်းပြောဆိုသွားခဲ့တာပါဒီပြစ်ခတ်မှုကိုကျူးလွန်ခဲ့သူကအမေရိကန်ပြည်တွင်းစစ်အတွင်းတီးခြားရပ်တည်ခြင်းနဲ့ပြည်내တွေကိုကိုစားပြုတဲ့တက်ခဲရေးကွန်ဖက်ဒရိတ်အလံကိုဂိုင်ထားတဲ့ဓာတ်ပုံတွေထွက်ခဲ့ပြီးဒီအလံကိုပြည်내လွှတ်တော်ဝင်တဲ့အစိုးရရုံးတွေမှာလွှင့်တဲ့မလွှင့်တဲ့အခြေအနေညှိနှုံခဲ့ကြပါတယ်တချို့ကလည်းဒီအလံဟာပြည်တွင်းစစ်တဲ့တမိုင်းချောင်းကိုထင်ရတဲ့တမိုင်းမွေတခုဆိုပြီးသိမ့်ကျင်ကြတာပါတချို့ကလည်းဒီအလံကအမုံတရားနဲ့လူမျိုးကြီးခွဲခြားမှုရဲ့ပြရုပ်ဆိုပြီးပြလိုက်ထဲမှာပဲထားဖို့ပြောဆိုနေခဲ့ကြပါလေမနေ့ကအမေရိကန်အောက်လွှတ်တော်အတွင်းဒီမိုကရက်အမတ်တွေကြားမှာလည်းဒီအလံကိုတောက်ကိုလိုင်းနာပြည်နယ်တစ်ခုမှရင်မဟုတ်ဘဲအမေရိကန်ပြည်ထောင်စုအတွင်းဘယ်ပြည်နယ်မှမဆိုအစိုးရရုံးတွေမှာမလွန့်တင်ဘူးဆိုပြီးစီစဉ်မထားဘဲဆွေးနွေးညှိနှုံမှုတွေဖြစ်ခဲ့ပါလေနယူးယောက်ပြည်နယ်ဒီမိုကရက်အမတ်ဟက်ကင်းဂျက်ဖရီစ်ကခုလိုပြောပါ
တယ် What exactly is the tradition
the confederate alan ha ရိုးရအစဉ်လောင်းအဖြစ်ဘာကိုကိုစားပြုတယ်လဲဒါဟာကြေးကျွန်းစနစ်အဓမ္မချင်းမှုပြန်ပေးဆွဲမှုလူတွေအစုလိုက်အပြုံလိုက်အသက်ခံရတာနိုင်ငံတော်ပုံကန့်မှုဒါတွေကိုကိုစားပြုတာပ
ါ Republican ဘက်ကတော့ဒါကိုလက်မခံသေးပါဘူးအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဗိနာကအခုလိုပြောပါတယ်
I actually think it's time for
လွှတ်တော်အတွင်းမှာရှိတဲ့အတွေ့အကြုံရှိတဲ့သူတွေဒီကိစ္စကိုဘယ်လိုဖြေရှင်းမလဲဆိုတာအလုံးတကယ်တမ်းထိုင်ပြီးဆွေးနွေးဖို့လိုမယ်လို့ထင်ပါတယ်ဒီကိစ္စကိုနိုင်ငံရေးအရအသုံးချတာမျိုးမဖြစ်စေချင်ပါဘူးဖြစ်လည်းမဖြစ်သင့်ပါဘူ
းတောင်ကိုလိုင်းနာပြည်နယ်မှာတော့ဒီကနေ့တောက်ကြနေမင်းဒီကွန်ဖက်ဒရိတ်လမ်းကိုအခမ်းအနားနဲ့ဖြုတ်ချကြတော့မှာဖြစ်ပါတယ်ပြီးရင်တော့ပြရိုက်ထဲမှာပဲတင်စီထားကြတော့မှာဖြစ်ပါတယ်ခင်ဗျာ
ရရှိမြခင်အထွေထွေရွေးကောက်ပွဲကြီးကိုလာမယ့်ဒီ2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကြေညာလိုက်ပြီးဖြစ်ပါတယ်လွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်လာနိုင်ဖို့အတွက်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းမြန်မာနိုင်ငံရဲ့အခြေအနေအရအခြေခံကြကြဘာတွေလိုအပ်မှုရှိပါသလဲလာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းမြန်လူရဲ့တော်ရရှိနေအနေနဲ့မိမိရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလို့ရဲကိုမင်းမြန်လူရဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းမြန်ကြမယ်တော်ရရှိနေကိုကြိုဆိုပါရခင်ဗျာ
တော်ရရှင်တွေအနေနဲ့မနေ့ဖြန်ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။ VOA ကနေတောက်ကြနေညနေခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုပြည်တွင်သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်ရှင်။ပြီးခဲ့တဲ့လကလေးကတိုက်ပွဲတွေဇက်တိုက်ဖြစ်နေခဲ့တဲ့ကချင်ပြည်နယ်ဖားကန့်ဒေသမှာဒီကနေ့အနည်းဆုံးတိုက်ပွဲ2ချိန်ထပ်မံဖြစ်ပွားခဲ့ပြီးတော့အစိုးရနဲ့ကချင်လူမျိုးရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေရက်ဆိုင်ရေးညနိုင်ဆွေးနွေးနိုင်ခြင်းမရှိသေးပါဘူးဒီလိုကချင်ပြည်နယ်ဖားကန့်ဒေသတွင်းကနောက်ဆုံးအခြေအနေတွေကိုတော့ VOA သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ကချင်ပြည်နယ်ဖားကန့်ဒေသအတွင်းမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကအနှဲငယ်ညင်သက်နေခဲ့ပေမဲ့ဒီကနေ့မှာတော့တိုက်ပွဲငယ်2ချိန်ဖြစ်ခဲ့ပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်ရင်း6တပ်ရင်းမှုကအခုလိုအတည်ပြုပြောဆိုပါတယ်
9:55ကနေဟို25မိနစ်မိနစ်20ရင်ဆိုင်တိုက်ပွဲဖြစ်တယ်အခုဒီ9:00ကျော်လောက်မှာတနေရာမှာဖြစ်တယ်ဆိုမှအဲ့နေရာမှာတိုက်ပွဲဖြစ်တယ်ဆိုတဲ့ဒီမဲ့ဝင်လာသေးတယ်ခင်ဗျာ တနည်းတော့ဘောလူရောင်ဆိုတဲ့နေရာမှာဖြစ်တယ်လို့ကြားတယ်ခင်ဗျနောက်တနည်းတော့ဂျန်နိုက်ပါလို့ခေါ်တဲ့နေရာအဲ့ဒီမှာတနည်းဖြစ်တယ်လို့ပြောတယ်ခင်ဗ
ျနှစ်ဖက်ထိခိုက်မှုအခြေအနေကိုတော့မသိရသေးဘူးလို့ပြောပါတယ်
အဲ့ဒါတော့ဘာမှမသိရပါဘူးခင်ဗျဒီဟိုထိခိုက်ရင်ဆိုင်မှုဆိုတော့ဒီကဲကြီးကြီးမားမားထိခိုက်တရားရတာဆက်ဟာတော့မရှိတော့ဘူးဆိုတော့ဒီမှာခင်ဗျ
ပကန်ဒေတာအတွင်းမှာဇွန်လ15ရက်နေ့လောက်ကစတင်ပြီးတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေပြန်လည်ဖြစ်ပွားပြီးတဲ့နောက်ပကန်မြို့အတွင်းမှာဘုံတွေမကြာခဏပေါက်ကွဲခဲ့သလိုကြောက်စင်းတူးဖို့တဲ့ကုမ္ပဏီပိုင်ပစ္စည်းတွေမီးရှို့ခံရတာပကန်မိုးကောင်းလမ်းမှာကချင်တပ်ဖွဲ့ကကားတွေကိုစစ်ကြေးကောက်ယူတာနဲ့တိုက်ပွဲကြားမှာခီးတဲ့တင်ကားတွေပစ်ခတ်ခံရတာကြောင့်တေဆုံးတာတွေလည်းရှိခဲ့ပါတယ်။ဒီလိုအစိုးရတက်တဲ့ KIA အကြ CA တင်းမောက်မှုတွေမြင့်တက်လာတဲ့နောက်နှစ်ဖက်ပြည်ပကညှိနှိုင်းရေးအဖွဲ့တွေကတိုက်ပွဲတွေရပ်ဆိုင်းစီရေးအတွက်တွဲဆုံဆွေးနွေးဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့အစိုးရဘက်ကကိုယ်စားလှယ်တွေမအားလတ်တာကြောင့်လောလောဆယ်မှာတော့တွဲဆုံနိုင်တဲ့အခြေအနေမရှိသေးကြောင်းကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဥခွန်အောင်ကပြောပါတယ်။
ကျေကိုပြိပကနိမတိရှိဖွဲ့ကနေတန်းလာတော့73ရက်နဲ့15ရက်ကြာပါလေဒီရက်ပေါ့အရှင်လုံးချဘူးတို့ကလာလာပါဗျာဟိုနေလုံးကြီးရတော့ပြောပါလေအရှင်ဒီပါလေဒီရက်ပေါ့အခုဒီနေ့ကစာတော်ထွက်လာရဲ့ဟိုဒီနယ်ပြိပကနိမတိရှိဖွဲ့ကအဖွဲ့ဝင်3ဦးအားတဲ့အလုတ်ကိစ္စတွေနဲ့ဟိုဟိုဖြစ်နေတဲ့အခါကျတော့လုံးလုံးစေတော့ဒီစင်းမချိဘူးပေါ့ဗျာအဲဆိုတော့တို့စင်းတင်ဖြစ်တဲ့အချိန်ကျမှပဲပြန်ပြီးတော့အကြောင်းကြားမဲ့သဘောရှိပါတယ်ခင်ဗျာ
အစိုးရနဲ့ KIA ရဲ့ပြိပခညှိနှိုင်းရေးအဖွဲ့တွေဟာမေလအတွင်းကကချင်ပြည်နယ်မန်စီဒေသအတွင်းတိုက်ပွဲတွေပြင်းထန်ခဲ့ချိန်မှာနောက်ဆုံးအကြိမ်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတိုက်ပွဲတွေအရှိန်လျှော့ချရေးအတွက်ညှိနှိုင်းနိုင်တာတော့မရှိခဲ့ပါဘူး။လောလောဆယ်မှာတော့အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဟာတပြည်လုံးပြစ်ခတ်ရစဲရေးစာချုပ်ကိုရွေးကောက်ပွဲမတိုင်ခင်လက်မှတ်ရေးထိုးဖို့တရင်ထုတ်ပြန်ထားပါတယ်။နိုင်ငံတော်တမရရဲ့လာစဉ်ရေဒီယိုမိန်ကွန်းမှာတော့ငင်းချမ်းရေးဖြစ်စဉ်မှာအရင်ကမရဘူးတဲ့အောင်မြင်မှုနှစ်ခုကိုရရှိထားကြောင်းနဲ့အဲ့ဒါတွေကတော့လက်နက်ကင်ပြိပခတွေကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့နဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့သဘောတူညီထားတာတွေဖြစ်ကြောင်းပြောဆိုထားပါတယ်
ကိုမိုးစောတရင်ပြပို့ခဲ့တာဖြစ်ပါလေရှင်အခုတော့မြန်မာနိုင်ငံမှာမကြခဏကြုံနေရတဲ့အလုရှင်အလုသမားကြားလောက်ခလာစာပြဿနာပြေလည်ဖို့နှိစက်ပြီလားဆိုတာကိုကြည့်အောင်ပါရှင်မြန်မာနိုင်ငံမှာလုံသမားတွေအတွက်တစ်နှစ်လုံအားကားကိုအနည်းဆုံး3600သတ်မှတ်ဖို့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ရဲ့အနည်းဆုံးအခကျင်းငွေဆိုင်ရာအမျိုးသားကော်မတီကနေပြီးခဲ့တဲ့လကုန်ကအဆိုပြုခဲ့ပါတယ်ဒီအဆိုပြုချက်ကိုအလုရှင်တွေဘက်ကရောအလုံသမားတွေဘက်ကပါကန့်ကွက်မှုတွေရှိနေပြီးတော့ဒီအဆိုပြုချက်အပေါ်ကန့်ကွက်လိုသူအကြံပြုလိုသူတွေအနေနဲ့လည်းတနည်းလာနေ့အထိနောက်ဆုံးထားလက်ခံပေးသွားမှာဖြစ်တယ်လို့ကော်မတီတာဝန်ရှိသူတူကပြောဆိုခဲ့ပါတယ်။အသေးစိတ်ကိုတော့ VOA သတင်းတောက်မန်းအေးမာကသတင်းပေးပို့ထားပါတယ်ရှင်
။အလုရှင်တွေဘက်ကနေအနည်းဆုံးတနည်းလိုအားက2500ထက်ပိုမပေးနိုင်ဘူးဆိုပြီးသတင်းထွက်ပေါ်နေချိန်မှာတနည်းအနည်းဆုံးလိုအားကကို4000သတ်မှတ်ပေးဖို့အလုသမားတွေဘက်ကတောင်းဆိုနေကြပါတယ်။ဒီအတွက်အ ਨੇ ဆုံးအခကျေးငွေဆိုင်ရာအမျိုးသားကော်မတီကနေတနအီဟို450ကျက်နဲ့တနေ့၈နာရီလောက်အားကကို3600ဖြစ်သတ်မှတ်နိုင်ပြီးပြီးခဲ့တဲ့ဇွန်လ29ရက်နေ့ကအဆိုပြုခဲ့ကြောင်းကြေညာချက်ကိုထုတ်ပြန်ခဲ့ပါတယ်။ဒီသတ်မှတ်ချက်ကိုကန့်ကွက်တာတွေနဲ့အကြံပြုချင်တာတွေရှိပါကနှစ်ပတ်အတွင်းပြုလုပ်နိုင်တယ်လို့ဆိုထားတာပါ။ဒီအတွက်အထည်ချုပ်လုပ်ငန်းရှင်များအသင်းအပါဝင်လုပ်ငန်းရှင်တွေဘက်ကရောအလုပ်သမားတွေဘက်ကပါကန့်ကွက်မှုတွေရှိလာတယ်ဆိုပြီးကော်မတီရဲ့အတွင်းရေးမှူးလည်းဖြစ်အလုသမားညွှန်ကြားမှုဦးစီးဌာနကတိုင်းဦးစီးမှုလည်းဖြစ်တဲ့ဒေါ်မိုးမိုးသွင်းကပြောပြပါဗျ။
ဟိုကတိုင်းဒေသကြီးနယ်စပ်ကချင်းဝင်သမတ်ရေးဆိုင်ရာတိုင်းဒေသကြီးကော်မတီဆိုပြီးတော့သတ်မှတ်ထားတယ်။အဲ့မှာဥက္ကဋ္ဌကကျမတို့ကဒါဟိုနည်းပေါ့နော်။ဟိုတိုင်းဒေသကြီးဝင်ကြီးအတွင်းရေးမှူးကကျမဆိုတော့ကျမချီကိုတော့မိတ်တူပို့ထားတာအခုဆိုရင်ဆက်ဆက်နေဆောင်လာ7300ဆက်နေဆောင်အဲ့တော့ရောက်နေပါပြီ။အလုံးသမားတွေဘက်ကတော့အခုလက်ရှိအဆောင်ဒီနေ့ပဲတဆောင်ရောက်လာပါတယ်။သူ့ပြီးပို့တဲ့အဆောင်လည်းပါတယ်၊တူးချင်းလည်းပါတယ်ပေါ့နော်။ပို့ဆက်ရုံနဲ့ပို့ပေါ့နော်။ပို့တာရှိတယ်။တူးချင်းပို့တာဆိုလို့ကျမတို့နောက်ခုပဲရှိပါတယ်။ Korea Garment Association ဆိုပြီးတော့ကောင်းစင်နဲ့ပဲအဲ group ပို့ကြပါတော့။အဲ့ဒါပို့ထားတာရှိနေ။အဲနောက်တစ်ခုကကုလူးနဲ့ဆိုလို့ရှိရင်လိုင်တရာညနေအထက်ချုပ်လုပ်ငန်းရှင်များအတင်းဆိုပြီးတော့အတင်းပူစားပြီပေါ့နော်
ကျေကျေလုံငန်းရှင်များပြည်သူမျိုးနယ်ထဲသူလုံငန်းရှင်တို့အားလုံးသက်ရှိဦးပေါ့ဟုတ်ပါပေါ့သက်ရှိရုံပူစားပေါ့ဒါပူစားရှိရတာကလူနဲ့ဆိုအဲ့နှစ်ခုပဲရှိပါတယ်ကျန်တာကတော့သက်ရုံနဲ့ပူပူတာပါပဲဒီကံကွက်မှုတွေအကြံပြုချက်တွေအားလုံးကို ဇူလိုင်လ17ရက်နေ့ထိလက်ခံသွားမှာဖြစ်တယ်လို့လည်းဒေါ်မမိုးတွင်ကဆိုပါတယ်။17ရက်နေ့ထိဒီမှာတို့ကလက်ခံပေးထားမှာပဲလေ။ဒီမှာ17ရက်နေ့ထိလည်းဆိုတော့17ရက်နေ့ထိပေါ့နော်။နေပုံနဲ့ထိစောင့်ပေးရမှာပေါ့။ဒီဆိုပြချက်မှာတတ်မှတ်ထားတဲ့လုပ်အားကနှုံတာတွေကိုအလုပ်သမားရဲ့လုပ်ဆောင်နေသူတွေကထောက်ခံတာတွေကန့်ကွက်တာတွေလည်းရှိနေတာပါ။အလုပ်ရှင်တွေဘက်ကကန့်ကွက်မှုတွေပုံများနေတဲ့အတွ
ခုလို့ပြောပြပါဗျာ
။သိသွားနိုင်လားဆိုတော့တချို့ငခုတဲ့တာကူကြပေါ့နော်။သိပြီးတော့ဒီဝိုင်းရေးဟိုပေါ့ဟိုဘယ်လိုဖော်မလဲ။ကျမတို့အော်ဒါတို့ပါလို့ပေါ့လေ။ငခုကတည်းကကောင်းကောင်းကင်ကင်သိရတဲ့ဆက်မဟုတ်တဲ့ဒီကြီးကတော့ဖိတ်ကောင်းဖိတ်သွားနိုင်တယ်။သမားနဲ့ကျမထင်ပါလေပိတ်တာလေအဲဒီပဲဖြစ်နေတယ်လို့ဒါကျမအထင်ပေါ့လေ
တနေ့လောက်အားကတတ်မှတ်နှုံးတာဟာအလို့သမားတွေနဲ့ပတ်သက်လို့တနိုင်ငံလုံးသပြင်းကြီးဆောင်ရွက်နိုင်ဖို့အတွက်အဆိုပြုလာမှာပါရှိပြီးအလို့သမားဥယျာဉ်15ဦးအောက်ရှိတဲ့လုပ်ငန်းတွေနဲ့မိသားစုပိုင်းတနိုင်တပိုင်းလုပ်နေတဲ့လုပ်ငန်းတွေကိုတော့အကျုံးဝင်မှုမရှိဘူးဆိုပြီးအ ਨੇ ဆုံးအခကျင်းွေဆိုင်ရာအမျိုးသားကော်မတီရဲ့ပြညာချက်မှာပါရှိပါတယ်မြန်မာနိုင်ငံမှာ2010ခုနှစ်လောက်ကစပြီးလောအားကတိုးပေးရေးအလုပ်ချိန်တတ်မှတ်ပေးရေးတနည်းလောအားကတတ်မှတ်ပေးရေးဆန္ဒပြတောင်းဆိုပွဲတွေရှိခဲ့ပြီးအလုပ်ရှင်အလုပ်သမားပြည်ထောင်နာတွေအများအပြားပေါ်ပေါက်ခဲ့ပါတယ်။မကြသေးခင်ဖေဖော်ဝါရီလတုန်းကပဲရန်ကုန်မြို့မှာတော့ထောက်ခံရှိတဲ့အလုပ်သမားတွေကတနည်းလောအားကကိုအာဆီယံစံနှုန်းအတိုင်းတတ်မှတ်ပေးဖို့တောင်းဆိုကြပြီးဒီလိုဆန္ဒပြကြတဲ့အတွက်အလုပ်သမားတွေဟာခွင့်ပြုမိတ်မရပဲစီတန်းလဲလဲမှုပုံမှန်ဆက်ရှိနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခွေတို့နဲ့တရားစွဲဆိုခံရပါတယ်ရှင်
။မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေတောက်ကြနေညနေခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။နောက်2နာရီကြာထုတ်လွှင့်ပေးမယ့် VOA စီစဉ်တွေကိုတော့လှိုင်းနိုမီတာ25 32 50ပြင်လှိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ဗီဒီယိုရဲ့တောက်ကြနေညနေဘက်အစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါလေရှင်အခုတော့ကြာနေသေးတဲ့အချိန်လေးအတွင်းမှာတရင်ချင်းချုပ်ကိုကိုအောင်ကကြေညာပေးပါမယ်ရှင
်ဂရိနိုင်ငံအနေနဲ့နိုင်ငံတကာရဲ့ငွေကြေးထောက်ပံ့တွေထပ်မံရယူနိုင်အောင်အပြန်အလှန်အားဖြင့်ဥရောပဗန္ဓာရေးဝန်ကြီးတွေအစုပြုထားတဲ့ပြည်ပင်ပြောင်းလဲအစီအစဉ်ကိုလက်သက်ခံတဲ့မခံတဲ့ဆုံးဖြတ်ဖို့ဂရိပါလီမန်မှာလွှတ်တော်မှာဒီကနေ့ဆွေးနွေးနေကြပါတယ်ဥရောပဗန္ဓာရေးဝန်ကြီးတွေကိုတင်သွင်းတဲ့စီးပွားရေးပြုပြင်ပြောင်းလဲမှုဆိုင်ရာနောက်ဆုံးဆိုပြချက်ထဲမှာဂရိနိုင်ငံအနေနဲ့အသုံးစရိတ်တွေဖြတ်တောက်ပြီးအခွန်တိုးမြင့်ကောက်ခံမဲ့အကြောင်းကတိပြုပြောဆိုထားပါရယ်အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်မှာအမေရိကန်ပြည်ရင်းစစ်ကာလကတီးခြားခွဲထွက်ခြင်းတွေတုံးခဲ့တဲ့ Confederate အလံကိုဒီပြည်နယ်လွှတ်တော်မှာလွှင့်ထူထားတာကိုပြည်နယ်အုပ်ချုပ်ရေးအာဏာပိုင်တွေကဒီကနေ့အခမ်းအနားနဲ့ဖယ်ရှားမှာဖြစ်ပါတယ်ဒီ Confederate အလံကိုဖယ်ရှားပြီးပြတိုက်မှာပဲထားဖို့ဆိုတဲ့ဥပဒေမူကြမ်းကိုပြည်နယ်လွှတ်တော်အမတ်အများစုရဲ့ထောက်ခံမှုနဲ့ပြည်နယ်အုပ်ချုပ်ရေးမှူးကကြာသပတေးနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်နှစ်ရှည်ထောင်ဒဏ်ချမှတ်ထားတဲ့သတင်းတောက်တွေကိုပြန်လွှတ်ပေးဖို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ် Unity Journal နဲ့ Bymont တဲ့နေဂျာနယ်ကသတင်းတောက်နဲ့ထုတ်ဝေသူစုစုပေါင်း10ဦးကိုထောင်ဒဏ်ချမှတ်အပြီးတစ်နှစ်အကြာမှာအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ပေါ်ပြနေတဲ့ဥပဒေတွေကိုနိုင်ငံတကာစံနှုန်းစံတားတွေနဲ့အညီပြောင်းလဲပြင်ဆင်ဖို့ကိုလည်း AI အဖွဲ့ကမြန်မာအစိုးရကိုတိုက်တွန်းထားပါရခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေစီစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့ engineer ကတော့ Glenn Vancalio ဖြစ်ပါတယ်ကျမတော့နာနာချမ်းပါရှင် VOA American တန်ညနေပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီကနေ 9:00 နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.